ဝါတိုင်းသားတွေကို UWSA ဝါတပ်ဖွဲ့ထင်းချုပ်ရာပန်းစန်းဒေသနဲ့ကျိုင်းတုံဒေသအတွင်းဝင်ထွက်သွားလာတာကိုဒီရက်ပိုင်းအတွင်းအစိုးရကကန့်သတ်လာတယ်လို့ UWSA တာဝန်ရှိသူတူကပြောပါတယ်။ဒါဟာအပြစ်ခတ်ရက်စဲပြီး29နှစ်ကြာအတွင်းပထမဆုံးပြစ်ပင်တာဖြစ်ပြီးဘာကြောင့်ဒီလိုပြစ်ပင်ရတယ်ဆိုတာမသိရသေးပေမဲ့ဝါတပ်ဘက်ဗဟိုအနေနဲ့အစိုးရညီညာရေးကော်မရှင်နဲ့ဆွေးနွေးအဖြေရှားသွားမယ်လို့ယုံကြည်ကြောင်းလည်းပြောပါတယ်။ဒီသတင်းကိုတော့ VOA
သတင်းတော့ကိုမိုးစောကသတင်းပေးပို့ပါတယ်။ဟုတ်ကဲ့ဝါတိုင်းသားတွေကိုအခုလိုပိတ်ပင်လိုက်တာဟာလွန်ခဲ့တဲ့10ရက်လောက်ကတည်းကစတင်လိုက်တာဖြစ်ပြီးဝါပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့ UWSA ထိန်းချုပ်ရာပန်ဆန်းကလည်းကျိုင်းတုံဘက်ကိုသွားခွင့်မရကြတယ်လို့ကျိုင်းတုံဘက်ကနေလည်းပန်ဆန်းဘက်သွားလာတာကိုတားဆီးလိုက်တာဖြစ်ပါတယ်။လက်ရှိသွားလာခွင့်ပိတ်ပင်လိုက်တဲ့အခြေအနေကို UWSA အဖွဲ့ရဲ့လာရှိုးဆက်ဆက်ရေးယုံဒူးတာဝန်ခံဦးညီရန်ကအခုလိုပြောပါတယ်။ဒီမိုင်းကနေဒီကျိုင်းတုံကြားမှာလေ
နော်ရှင်းနေတဲ့ဝန်တာပုံကိတ်တယ်အဲ့မှာကျွန်တော်တို့ဝါလူမျိုးမဟုတ်ဘူးတင်ကန်ဆောင်ထားတဲ့လူတွေဖြတ်တန်းသွားလာခွင့်မပြုတ်ဘူးဆက်ရကြော်ပြီနော်ကဲရပေါ့ရဲလာဝကစစ်တပ်ပေါ့နော်အဲအထက်ကညီကြချက်လို့ပဲပြောတာပဲဒီနိုင်ငံတော်အစိုးရနဲ့ကျွန်တော်တို့ဒီငင်းချမ်းရေးယူရမယ်29နှစ်တည်း အဝင်ပါပြီနော်ဒါမျိုးဖြစ်ပြမလို့ကတခါမှတော့မကြုံဘူးပါဘူးရှင်းနေရှိတဲ့သူဘူးရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတော့ပိတ်ပင်တာမရှိကြောင်းပြောပါတယ် လောလောဆယ်မှာပန်ဆန်းဘက်ကိုလာမကမိုင်းလာဘက်အဝင်ထွက်ကိုလည်းပိတ်ပင်ထားပါတယ်။တာချီလေးနဲ့ပန်ဆန်းအသွားလာကိုတော့ပိတ်ပင်တာမရှိပေမဲ့ဝါလူမျိုးနိုင်ငံသားစီစီရေးကကိုင်ဆောင်သူတွေကိုဓာတ်ပုံရိုက်ယူပြီးစီးမှတ်တာတွေရှိနေပါတယ်။ဒီလိုကန့်သက်ပိတ်ပင်တဲ့အပေါ်ဝါတပ်ဖွဲ့ဘက်ကငြိမ်းချမ်းရေးကော်မရှင်နဲ့တွဲဆုံဆွေးနွေးပြီးအဖြေရှာသွားမယ်လို့ယုံကြည်ကြောင်းလည်းဦးညီရ ကိစ္စတွေအချို့တွေတောင်းလို့ပဲကျွန်တော်ကပုံစံရေးရအဲ့လိုမျိုးပဲညင်တယ်နော်အနောက်ကမှပါနိုင်ငံရေးတွေအဲပရက်ရှာတွေရှိတယ်ကျွန်တော်အဲ့လိုမျိုးတော့အားလုံးတော့မတည်ဘူးလေနော်ဒါမျိုးပြေဆိုတယ်ဆိုတာမလိုလားအတဲ့ပြဿနာပရိပက္ခတွေဖြစ်ပေါ်မှာလဲကျွန်တော်တို့လည်းဆိုရင်ပါဗောနော်ဒါဒေတာအပြီးမတည်မငြိမ်မှုတွေလည်းဖြစ်ပေါ်သွားနိုင်တယ်ဗောနော်ဒါမျိုးကတော့မဖြစ်သင့်ဘူးလို့ကျွန်တော်တို့ကတော့မြင်တယ်နော်အဲဒီကိစ္စတော့ BC နဲ့ကျွန်တော်တို့ဌာနချုပ်နဲ့အမြဲတမ်း connect ရှိပါတယ်เนาะသူတို့ဒီတွေ့ဆုံကြတဲ့အချိန်မှာဒီကိစ္စထပ်ရင်းရှင်းလင်းမယ်လို့တော့ကျွန်တော်အဲလိုပဲယူကြည့်တယ်เนาะ
2016ခုနှစ်စက်တင်ဘာလကမိုင်းလားဒေတာကအချက်အချာကြတဲ့နေရာတချို့ကို UWSA Water ဖွဲ့တွေကဝင်ရောက်တက်ဆွဲခဲ့တဲ့နောက်ဒေတာရင်းအခြေအနေတွေတင်းမာခဲ့ပြီးကျိုင်းတုံမိုင်းလားလမ်းကိုတမ်ဘရော်ကပိတ်ထားခဲ့ပါတယ်ငင်းကြဲကော်မရှင်အဖွဲ့ဝင်ဦးအောင်စိုးကခီးသွွားနေတာကြောင့်ဝါအမျိုးသားတွေကိုတွာလာခွင့်ပိတ်ပင်တာကိုတေချာမသိရသေးကြောင်းပြောပါတယ
်ဒီအဲ့ဒါကျွန်တော်မပြောတတ်ဘူးကြာကျွန်တော်လည်းခုပင်လုံးတော့ဒီနေ့ဒီပြီးတော့ပြန်ဆင်းနေတာ
ဝါ Liberal Democratic တိုးတက်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးဆိုင်ပေါင်းတက်ကသူ့အမြင်ကိုအခုလိုပြောပါတယ
်တော်ဝါလူတို့ကြားမှာတော့တော်တော်လေးပြောတယ်ဒီခေတ်စာဒါကြောင့်လည်းကျွန်တော်လည်းနေမြန်ကြတယ်ဟာအဲ့ဒီဥစ္စာတော့ကျွန်တော်မသိသေးဘူးကျွန်တော်တို့ကတရားဝင်မှတ်ပုံနဲ့ဌာနထုတ်ပေးထားတဲ့မှတ်ပုံတင်လည်းဖြစ်တယ်သူတို့နိုင်ငံသားလည်းပြည်ပြင်းနဲ့ပြည်မှုအကြောင်းအရာတစုံတရာမရှိဘဲနဲ့အဲ့လိုကန့်သတ်တဲ့ချုပ်ချယ်သားစီးတဲ့ဆိုတာတော့ဥပဒေနဲ့မညီမှုတို့ထင်တယ်မဟုတ်ဘူးထင်တယ်လို့ကျွန်တော်ကအဲ့လိုပြောလိုက်တယ်လေ။ဘာဖြစ်လို့လဲဆိုတော့အခွင့်အရေးဆုံးရှုံးတဲ့အနေထားအနေနဲ့နိုင်ငံသားတယောက်ဖြစ်ပြီးတော့နိုင်ငံပြည်တော်မှာကန့်သတ်တဲ့ဆိုရင်ကျွန်တော်တို့နိုင်ငံသားလူကျွန်တော်တို့ဖြစ်သွားတာပေါ့ဗျာသူတို့အဲ့လိုဆိုလို့ရှင်ဗျာအဲ့ဒီအကျိုးဆက်ပြတော့အများကြီးပြန်သွားလိမ့်မယ်ကျွန်တော်အဲ့လိုပဲဟိုသုံးတတ်တာပေါ့ကွာနော
် UWSA အဖွဲ့ဟာ1989ခုနှစ်မှာဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးစစ်အစိုးရနဲ့အပြစ်ခတ်ရစဲခဲ့တဲ့အဖွဲ့ဖြစ်ပါတယ်ဦးသိန်းစိန်အစိုးရလက်ထက်မှာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုပါဝင်လက်မှတ်ရေးထိုးတာမရှိပဲ NCA ပြင်ပကနေနိုင်ငံရေးဆွေးနွေးမှဖြစ်ကြောင်းထုတ်ပြန်ထားတဲ့အဖွဲ့ဖြစ်ပါတယ်